တရုတ်နိုင်ငံကြိုင်ဝန်ကြီးဝမ်ယီဟာကျက်သပြင်းတွေကအာဖဂန်နစ္စတန်နိုင်ငံကိုညှောနှင်မထားပဲရုတ်တရက်သွားရောက်ခဲ့ပြီးတာလီဘန်အာဏာပိုင်တွေနဲ့ကြဲကြဲပြန့်ပြန့်ပြောဆိုဆွေးနွေးခဲ့တဲ့အပြင်အာဖဂန်နစ္စတန်ပေါ်မှာနိုင်ငံတကာရဲ့အရေးယူတံခတ်မှုတွေကိုဆန့်ကျင်ကြောင်းထက်လောင်းပြောကြားခဲ့ပါတယ်။အခုလိုမချေညာပဲသွားရောက်ခဲ့တဲ့အာဖဂန်ခီးစင်ဟာအာဖဂန်နစ္စတန်ကဆိုးဝါးတဲ့လူသားဆန္ဒမှုပြဿနာနဲ့စီးပွားရေးအခြေအနေဖြေရှင်းရမှာအကူအညီပေးဖို့အတွက်တရုတ်ဆိုးရကမကထလုံးနဲ့အာဖဂန်ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့အစည်းအဝေးမတိုင်ခင်သတင်းတစ်ပတ်အလိုမှာတွားရောက်တာလည်းဖြစ်ပါတယ်။မတ်လ30-31ရက်တွေမှာကျင်းပမယ့်ဒီအစည်းအဝေးမှာအာဖဂန်နစ္စတန်ကိုယ်စားလှယ်ဖြစ်နေတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာကီတက်ရောက်မှာဖြစ်ပြီးတက်ရောက်လာသူတွေကိုအာဖဂန်နစ္စတန်နိုင်ငံရဲ့နောက်ဆုံးအခြေအနေကိုသူကရှင်းပြမှာဖြစ်ပါတယ်။ဒီနိုင်ငံခြားရေးဝန်ကြီးရဲ့အာဖဂန်ခီးစဉ်ပြီးပြီးချင်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်ဇမ်မီယာကပူလော့ဦးဆောင်တဲ့အကြီးတန်းကိုယ်စားလှယ်အဖွဲ့ဟာအာဖဂန်မြို့တော်ကပူကိုရောက်လာခဲ့တာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့တာလီဘန်နိုင်ငံခြားရေးဝန်ကြီးမူတာကီတို့ဟာနိုင်ငံရေးစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာတွန်းမြင့်ဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းတာလီဘန်တွေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။